ဝန်တစ်ကတော့ဒီအမှုနဲ့ပတ်သက်ပြီးတော့စိတ်ဆက်ပြေးကြတဲ့အတိအကျအသေးစိတ်အချက်အလက်တွေကျွန်တော်ရရှိဖို့အတွက်စုံစမ်းရတာအခက်အခဲရှိခဲ့တယ်။စုံစမ်းပြီးတော့တိုင်ကြားလိုက်တဲ့အခါမှာလည်းကလေးငယ်တွေရဲ့အတန်အည်နေချင်းရချင်းကြောက်လာနိုင်တယ်။ရဲတပ်ဖွဲ့ကစတင်စုံစမ်းလိုက်တာနဲ့ဒီကလေးငယ်တွေကိုအဆချောက်တဲ့ဆိုတဲ့ကိစ္စလည်းမဖြစ်အောင်ဒီကလေးငယ်တွေရဲ့ဒီမျက်နှာကိုရရှိဖို့အတွက်တပ်ပုံကြိုတင်ပြီးတော့ရိုက်ဖို့အတွက်အနှုပ်လုဆောင်ခဲ့တာဒါတည်းကခက်ခဲတယ်။ဒါပေမဲ့ကျွန်တော်လုံနိုင်ခဲ့တယ်ပေါ့နော်။နောက်ပိုင်းဘာခက်ခဲလဲဆိုတော့ရဲတပ်ဖွဲ့ကိုတင်ပြရတယ်ငါဖြစ်မလာခဲ့ဘူးပေါ့။နောက်မှကျတော့ကော်မရှင်ကိုတင်ပြရတယ်။ကော်မရှင်တကယ်နောက်ပိုင်းမှာလည်းကော်မရှင်ကိုအကြင်ကြီးဆက်သွယ်တယ်။ဘာတမ်းမှမကြားရဘဲနဲ့ဂျွန်လောက်ကုန်နောက်ကတိုင်ထားတဲ့ကိစ္စကကျွန်တော်ဒီစက်တင်ဘာ15ရက်နေ့ကော်မရှင်အစည်းအဝေးကျမှကျွန်တော်ပြည့်ပြည့်စုံစုံကိုကျွန်တော်သိရတဲ့အနေအထားရှိခဲ့တယ်။ဒီအချိန်မှာကော်မရှင်ရဲ့ဂျောင်းဝင်ညှိနှိုင်းတဲ့ပုံစံတော်ဘလို့မှလက်ခံနိုင်ကြမရှိတော့တကြောင်မလို့ကျွန်တော်ကလေးတွေနဲ့တွားပြည့်တယ်။တွေ့ပြီးအသေးစိတ်ချက်လက်တွေထပ်ယူလာပြီးတော့မှ yes ကမှထပ်ပြီးတော့တိုင်ကြားချက်အစ်တစ်ခုထပ်ဖို့မှကြိုးစားတယ်။ဒါပေမဲ့ yes ကနေပြီးတော့နိုင်ငံတော်အဆင့်ကော်မရှင်တစ်ခုလုံးကနေပြီးတော့ဂျာဝယ်ညှိနှိုင်းထားတဲ့ကိစ္စကြောင့်ဘာမှထပ်ပြီးတော့မှအမှုဖွင့်လို့မရပါဘူးလို့ပြောတယ်။ကော်မရှင်ကိုနိုင်ကိုနိုင်ကလည်းအဲ့ဒီဆက်ဆက်ညှိနှိုင်းရေးနေရာမပြောင်းခင်အင်းဝါအချုပ်ဆိုင်ပြန်ရှင်ကမေးပါတယ်။ပတ်စံမသေးခင်ဒီမိဘတွေကကြည့်လိုက်ကြဆိုရင်တော့ငွေကြေးရလို့ကြည့်လိုက်ကြဆိုရင်တော့မူလတိုင်ကြသူကိုဆိုရင်ကမကျင်နိုင်ရင်ဘာဖြစ်မလဲလို့ဆိုတော့ဒီကော်မရှင်အဖွဲ့ဝင်ဦးစုံရနေပြီးတော့သူ့အတူဆွဲခြင်းဆွဲဖို့ပြားဆိုတဲ့ပုံစံမျိုးဒါနောက်ပြီးတော့ဒါကလေးမိဘအုပ်ထင်းသူတွေကတော့မှကျင်နဲ့နေပြီးသားဆိုတဲ့စကလုံးသူပြောလိုက်တော့နိုင်ငံတော်အရှင်ကော်မရှင်ကိုယ်တော်ကဥပဒေလမ်းကြောင်းကိုတွားဖို့အတွက်ဒါပိတ်တင်လိုက်ပြီးရဲတပ်ဖွဲ့ဘက်ကလည်းမရှိတော့ဘူးဆိုတော့ကျွန်တော်မှာအင်တာလမ်းဆုံးကိုရောက်ရှိခဲ့တယ်
ဆိုတော့ကိုဆွေးငါတာကိုဒီအချိန်ထိသတင်းမလုပ်သေးဘူးပေါ့အဲ့တော့သတင်းလုံမဲ့သတင်းရေးမဲ့ဆိုတော့ဘယ်ရှိမှစပြီးစဉ်းစားဖြစ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒါဟုကျွန်တော်ကနေပြီးတော့သတင်းမရေးသားခဲ့ခြင်းကိုအမှန်တော့ဒီလူမျိုးရေးကိစ္စတွေပါလာနေဘာသာရေးကိစ္စတွေပါလာနေတဲ့တမလို့ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုရရှိဖို့ကလေးငယ်တွေရဲ့အသက်ကိုကယ်တင်ဖို့နံပါတ်1နံပါတ်2ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုတိတိကျကျရရှိဖို့အတွက်ပြေဝနီလန်ပုံရနေပြီးတော့ကျွန်တော်လုတ်ခတ်ခင်ဗျာဟာကျွန်တော်အကုန်ကုန်ဆုံးသွားပြီလို့ကျွန်တော်သိလိုက်တဲ့အချိန်တည်းမှာဒီသတင်းကိုကျွန်တော်ရေးသားခဲ့ရေးသားတဲ့အခါမှာလည်းပဲကျွန်တော်ကဘာအခက်ခဲဖြစ်ခဲ့လဲဆိုတော့ကျွန်တော်ကတာမန်ရေးသားရတာမဟုတ်ဒီမှုကြီးကိုကျွန်တော်ကစုံစမ်းတိုင်ကြားတယ်ရဲတပ်ဖွဲ့ကိုနှစ်ကြိမ်တိုင်ကြားတယ်ကော်မရှင်ကိုတိုင်ကြားတယ်ကော်မရှင်အစီအိုင်းအစီအွေးပေါ်ကျွန်တော်လေ့လာသူပုံစံမျိုးနဲ့တက်ခွင့်ရတယ်အဲ့မှာလည်းကျွန်တော်မချိမနဲ့ဒီအများကြီးကြောက်ကြခဲ့တယ်ကန့်ကွက်ခဲ့တဲ့အချိန်ချင်းဒီလူတယောက်ကနေပြီးတော့ဒီသတင်းကိုရေးလို့ရှင်ဘယ်လောက်ထိအဂရိကိမမလဲဆိုတော့ကော်မရှင်ရဲ့ဆွဆွဲချက်တွေဖြစ်လာနေတဲ့အကြောင်းမလို့ကလေးငယ်ရင်းနဲ့တွေ့တဲ့အခါကျွန်တော်တယောက်တည်းသွားမတွေ့ဘူးကိုယ့်ရဲ့အာဂရိအကယ်ရှိမယ်ဆိုလို့ရှိရင်ကိုယ့်အကူပြန်ပြီးတော့မှထင်းချို့လို့ရအောင်တနက်သတင်းသမားရဲ့အားလုံးကိုကျွန်တော်ခေါ်သွားလိုက်တယ်ခင်ဗျာနော်နောက်ပြီးတော့အဲ့ဒီမှာချက်ကဲရီကျွန်တော်ဂျွားနေပြီးတော့ကျွန်တော်တယောက်တည်းသွားလိုက်ပြန်လာတဲ့အခါမှာကျွန်တော်ကလုတ်ကြံလာတယ်ဖြစ်ဖြစ်တခုလုတ်တော့မယ်ဆိုရင်တော့မှတနက်သတင်းသမားတွေတော့အထောက်အထားအချက်လက်တွေရှိပြီးတော့တစုံတူတော့လွံ့မြောက်နိုင်တယ်ဆိုတော့ပုံစံမျိုးနဲ့ကျွန်တော်ပြောခဲ့ရတော့ခင်ဗျာ
ဆိုတော့ကလေးတွေရဲ့အန်ဒီအပြင်ကိုဆွေဝင်းတို့လိုသတင်းသမားတွေရဲ့အန်ဒီပါဆွေရင်လာနိုင်တဲ့အချိန်ကြီးရောက်ခဲ့တယ်ဗောဒီ
ဟုတ်ကဲ့ခင်ဗျာဘာကြောင့်လဲဆိုတော့ဒီကော်မရှင်အစိအဝါကဆုံးဖြတ်လိုက်ပြီးနောက်ပြီးတော့ကျူးလူနယ်လိုဆွဆွဲခံရသူတွေကနေပြီးတော့ဒီသတင်းကိုမရေးဘူးဆိုပြီးတော့ကော်မရှင်အစည်းအဝေးမှာရင်ကျွန်တော်ကိုပြောတယ်နောက်ပြီးတော့ချင်းချောက်တာတွေလုပ်တယ်ဒါန်နာဘလူတွေသွားလဲနင်းစီလာဆိုပြီးတော့အဲ့လိုမျိုးချင်းချောက်တယ်ဒီလိုချင်းချောက်မှုတွေပတ်သက်ပြီးတော့ကော်မရှင်ကနေပြီးတော့တစုံတရာဘာမှဝင်ရောပြောဆိုတာမရှိခဲ့ဘူးနောက်တစ်ခါကျတော့တရင်သွားယူတဲ့အခါမှာလည်းပဲရွာအုပ်စုရေးမှုကိုကလေးတွေဖွဲ့ပေးထားဖို့ဆိုပြီးတော့မှနော်ငွေကြေးအချင်းညှိနှိုင်းတဲ့ပုံစံမျိုးနဲ့ဖျားပေးတယ်နောက်တစ်ခါကျတော့ညှိနှိုင်းလို့မရတဲ့အခါမှာကျွန်တော်သွားတရင်ရွေးချီမှာရပ်ကအုပ်ချုပ်မျိုးဖုံးဆက်ပြီးတော့ကျွန်တော်တွေ့မယ်ဆိုပြီးတော့ပြောခိုင်းလိုက်တယ်ခင်ဗျာဒီဒါတရင်မခွက်ခင်မှာတရင်မရေးခင်ဒီလိုမျိုးချင်းချောက်တာတွေအားလုံးကိုကော်မရှင်ရှေ့မှာနေလုပ်တယ်နောက်ပြီးတော့ဖြည့်ရှင်းပြီးတော့နောက်ပိုင်းမှာလည်းဇက်တိုက်လုပ်ခဲ့တယ်ဒီလိုအချိန်တွေမှာကျွန်တော်တရင်ရေးရမခါဆိုတော့ကျွန်တော်တော်တော်လေးကိုသာထိရတယ်ဒါပေမဲ့အဲ့အန်ဒီကအဲ့အချိန်တောင်မှကြောက်တာမဟုတ်ပါဘူးကော်မရှင်ကနေပြီးတော့ကျွန်တော်ရဲ့တိုင်ကြားချက်ဆိုတဲ့ဟာတိုင်ကြားသူရဲ့နော်နာမည်ဒီအသေးစိတ်ကိုလွှတ်ဝတ်ထားမှာမလွှတ်ဝတ်ဘဲနဲ့ကော်မရှင်နိုင်စွန်းဘုတ်ကိုဆင့်ခေါ်တဲ့အခါမှာကျွန်တော်ရဲ့နာမည်ကိုပါတွဲပြီးစာရီအားလုံးပို့ခဲ့တယ်အင်းဝါအချုပ်ဆိုင်ပိုင်ရှင်အပါအဝင်အားလုံးပို့ခဲ့တယ်ဆိုတော့နံပါတ်1တိုင်ကြားသူရဲ့ confidentiality ဒါကိုချိုးဖောက်ခဲ့တယ်ကော်မရှင်ကနေပြီးအဲ့မှာရင်ကျွန်တော်အဲ့ဒီကိုကျွန်တော်စတင်ခံစားရတယ်နောက်တစ်ခုကကျတော့ဘာခံစားရလဲဆိုတော့ကော်မရှင်အစည်းအဝေးကိုကျွန်တော်တွားလိုက်လို့ရှိရင်တိုင်ကြားသူကျွန်တော်နဲ့ကျူးလွန်တယ်လို့ဆွဆွဲခံရတယ်ထိတ်တိုက်လို့ရှိရင်ဒါကျွန်တော်အတက်အန်တွေကပုံပြီးကြောက်နေကျွန်တော်ရဲ့မျက်နှာကိုမြင်သွားပြီဆိုပုံပြီးကြောက်နေတယ်ပေါ့နော
်အမှန်တရားကိုဖော်ထုတ်တဲ့သတင်းသမားတယောက်နေနေသွားတာကို တရားဥပဒေထော်ဆောင်ရေးအဖွဲ့ဖြစ်တဲ့ရဲတပ်ဖွဲ့တို့ဂျက်ကွတ်အန်နပိုင်တို့ကဟန်တာမှုတွေ့လာရတယ်အန်ဒီယာတောင်ကြောက်နေတဲ့အစီရင်ရောက်လာတယ်ဆိုတော့ဒီနေရာမှာအဲ့ဒီလူတွေကမသမာမှုလားသူတို့ဟာတနည်းအားဖြင့်တစ်ဖက်အမှုသည်စီကတစိုးလက်ဆောင်တစုံတရားယူထားပြီးတော့မတရားဩဇာဆုံးဖို့ကြိုးစားတယ်လို့ယူဆနိုင်တယ်လားကိုစိုးရင
်ဒီရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ဟိုတစုံတရားမသမာမှုရှိတယ်လို့ကျွန်တော်မှလုံးဝဒီအလင်းတန်တရားမရှိပါဘူးခင်ဗျာရဲတပ်ဖွဲ့အဲ့ဒီရက်ကွက်အုပ်ချုပ်ရေးမှူးထွေအုပ်တော့ဘာလို့လဲကျွန်တော်စုံစမ်းတဲ့အချိန်မှာထွေအုပ်တို့ရက်ကွက်အုပ်ချုပ်တို့အားလုံးကဒီဟာနဲ့ပတ်သက်ပြီးတော့တစုံတရာသိရှိထားပါရခင်နဲ့ကဒီကိစ္စဖြစ်နေတယ်နော်ဒါအခုလိုမျိုးဥပဒေမူလန်းကြောင်းတာမပေါ်ပေါက်လာခဲ့တာဒါဖြစ်နေဆိုတော့အားလုံးသိရတယ်အဲ့တော့ဒီမိသားစုကဘာဖြစ်ဖြစ်ငွေကြီးအာဏာအပေါင်းအသင်းအာဏာကျော်ဝါးလူတွေတော်တော်သူတို့တွေကထိတ်ကြမတူးဘူးကရှောင်ချခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့သူတို့တွေကညှို့ညို့ချင်းမရှိဘူးရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ကနဦးတိုင်ရချက်ကိုအချိန်နဲ့တပင်းကြီးမလုပ်နိုင်သေးဘူးဒါပေမဲ့ဒုတိယတိုင်ကြားချက်ရပြီးတဲ့အချိန်မှာသူတို့တွေကတကယ်ကိုထွထွဝင်ရင်ဒါကိုခက်ခက်ခဲဟိုလိလာစုံစမ်းခဲ့ရတယ်ဆိုတာကိုကျွန်တော်သိရတဲ့ကြောင့်မလို့ဒီတန်ကြီးကတစုံတရာဘလို့မှမရှိပါဘူးခင်ဗျ
ာ Okay okay နောက်တစ်ခုကသူရင်းစောစောကပြောခဲ့တဲ့သူရင်းနဲ့ဆိုတော့ဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့အတွက်ကိုသူရင်းထင်းထင်းသိသိလုပ်ခဲ့တဲ့ဟာအင်ပရန်ကောင်းမွန်တဲ့ကိစ္စပါဒီလိုကိစ္စမျိုးနဲ့ပြဿနာရှိခဲ့ရတဲ့သတင်းတွေအရင်ကရှိခဲ့မှုပါတယ်ဆိုတော့အဲ့လိုဖြစ်မလာရအောင်ဆောင်ရွက်ဖို့ဘယ်လိုကြိုးစားခဲ့လဲဆိုတာလည်းပြောပါဦးခင်ဗျာ
ဟုတ်နံပါတ်1ကတော့ရဲကိုစတင်ကြတဲ့ဟိုကဘေးဘာသာဝင်လဲဆိုတော့ကျွန်တော်လုံးဝမတိုင်ကြခဲ့ပါဘူးနံပါတ်2ကဒီတင်းကိုကျွန်တော်တိုင်ကြလိုက်တယ်ရဲအစင်းစင်းရောက်သွားပြီကော်မရှင်တော့ကိုကြောက်သွားအဲ့အချိန်ဒီမှာသတင်းသမားတယောက်ကနေဆိုသတင်းလောဘနဲ့ဒီလိုအချိန်ကြီးဖြစ်ပြနေပါပြီဆိုတော့ဟာကိုကျွန်တော်သတင်းကြီးသားချင်းလုံးဝမပြူခဲ့ဘူးပေါ့နော်ဒီကိစ္စကိုရှောင်ရှားနေတာတပိုင်းနောက်ပြီးတော့သတင်းသမားတယောက်အနေနဲ့တိကျခိုင်လုံတဲ့ကာကွယ်ရှင်တွေကိုမေးမြန်းခွင့်မရသေးခင်ကျွန်တော်ရဲ့ရရှိထားတဲ့အချက်လက်တွေဟာဒါခိုင်မာမှုမရှိနိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ဆောင်ဆိုင်ခဲ့တယ်။နောက်ပြဆိုကော်မရှင်အဆင့်ရောက်တဲ့ရဲအဆင့်ရောက်လို့အားလုံးဥပဒေလမ်းကြောင်းတိုင်းချစ်သွားပြီဆိုရင်တော့မှကျွန်တော်ဒါကိုတည်င်းရေးသားဖို့အတွက်မရှိပါဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ခလီငယ်ဒီအေဂျင့်လုံယူတော့ရောက်စီတော့ကပြမဆန္ဒဒါဒီဆန္ဒပြေဝသွားလို့ရှိရင်ကျွန်တော်တည်င်းရေးသားဖို့အစီအစဉ်မရှိပါဘူး။ဒါလေးမဖြစ်လာလို့ဒါကျွန်တော်ဒီပြည်ကိုရေးခဲ့ရတာပါခင်ဗျာ
ဟုတ်ကဲ့တကယ်တော့ဒီလိုမြန်မာနိုင်ငံမှာ info ကိုနှိပ်စက်တယ်အာလူမဆန်းအောင်ထားတယ်လူလူမဆက်ဆံတာမြန်မာတွေရဲ့ခက်ခဲကြွန်စနစ်ပဲဗျဒါဟာဒီတမှုရဲမဟုတ်ဘူးဒါ tip of the iceberg ဒီထဲမှာနေနေရေခဲတုံးကြီးရဲ့အပေါ်ပိုင်းရောက်တာဖြစ်တယ်အလားတူကိစ္စမျိုးတွေအများကြီးရှိနေမယ်ထင်တယ်ဒီကိစ္စနဲ့ပတ်သက်လို့ကိုဆွေဝင်းစိတ်ထဲမှာတစုံတရာတွေးတောမိထားတာရှိပါလား
ရှိပါတယ်ခင်ဗျာဒီကိစ္စကိုတွေးပူလို့ဒီကိစ္စတစ်ခုလည်းကြိုက်တွေ့တယ်ဆိုတော့ကျွန်တော်လက်မခံပါဘူးခင်ဗျာအစိုးရအဖွဲ့ကကျွန်တော်လည်းဘာအကြံပြုချင်လဲဆိုတော့ဒီလိုဖြစ်ပေါ်လာမှကြိုက်တွေ့တာမဟုတ်ဘဲနဲ့ဒီကိစ္စကြီးတစ်ခုလုံးကိုဘယ်လိုကြိုက်တွေ့မလဲနံပါတ်1 child တွေပါပေါ့ကလေးလူသားနဲ့ပတ်သက်ပြီးတော့မှဒါကိုဥပဒေအရတားမြစ်ဖို့အတွက်ထိန်းချုပ်ဖို့အတွက်ဥပဒေပါလည်းရှိပါတယ်ဒါနဲ့တာဝန်ချက်တွေအတိုင်းတိတိကျကျလုပ်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လူမှုရေးစည်းဝေးအခြေအနေပါအကန့်အသတ်တွေအခက်အခဲတွေရှိရတဲ့ကြောင့်မလို့ဒါကိုတိတိကျကျပြည့်ပြည့်ဝဝတော့ဘယ်အစိုးရပဲတက်တက်လုံနိုင်တဲ့အနေထားမရှိပါဘူးခင်ဗျာဒါပေမဲ့ချင်းချက်တော့ရှိပါတယ်ဒီအိမ်ကြီးပြေးချပါခင်ဗျာတော့အများပြည်သူရဲ့ညင်ခွေးနှမမရှိဘဲနဲ့တော့ခက်ခန္ဓာရဲ့နောက်ကွယ်မှာတက်မပြည်သူရဲ့မိမိကိုယ်မိမိခုခံနိုင်ခွင့်အန္တရာယ်ကြောက်လာလို့ရှိရင်ရုံးထွက်နိုင်ခွင့်မရှိတဲ့ကလေးငယ်တွေမိသူတူတယောက်ကမှခိုင်းချေခွင့်မရှိခိုင်းလို့ရှိရင်ပြင်းပြင်းထန်ထန်အရေးယူရမယ်ချိုင်းလိုပါလေအားလုံးဖြည့်ဆည်းလို့မရဘူးဆိုပြီးတော့မှမဆုတ်ကြိုက်ထားဘဲနဲ့ဒီအိမ်ကြီးပြေးချဖို့တော့ချင်းချက်ထားပြီးတော့မှအောက်လောလို့ပြရမယ်နော်နောက်ပြီးတော့ဘာလို့ပြရမလဲဆိုတော့ဒီအတက်ပြည့်ပြီးတော့လက်ခံတယ်ဆိုရင်တော့အင်ကူပွဲစားကြည့်ပြီးအင်ရှင်တွေပဲပြည့်ပြီးအားလုံးက register လုပ်ပြီးတော့မှဒါ officially documented ပေါ့တရားဝင်မှတ်ပုံပြရမယ်ညစာအာဏာပိုင်ဒီမှာပြီးလို့ရှိရင်အာဏာပိုင်အဖွဲ့ကြီးအပြည့်ပြရနေပြီးတော့မှတတ်မှတ်ထားတဲ့စီမီစီကိုင်းတဲ့အတိုင်းရရှိပါသလားကလင်းငယ်တွေပေါ့မွန်စွာရေထန်ရပါသလားဆိုတာတက်ပြီးတော့ဆောင်းတစ်ခင်းဝေရောက်စစ်ဆေးမှုတွေလုပ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ဆိုတာဥပဒေနဲ့အညီအကလုံးသူတို့ကအကောက်ကပြစ်ထားမှာနောက်တခုမကျွန်တော်မြင်နေတာကအဲမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကိစ္စဖြစ်ပါတယ်ဒီကော်မရှင်ကလူခွင့်ချိုးဖောက်တဲ့ကိစ္စကိုပတ်စံပေးပြီးတော့ကြီးအဖွဲ့ဖြစ်ဖို့ကြိုးစားတယ်လို့ထင်တယ်ဆိုတော့ကော်မရှင်ရဲ့လုပ်ပိုင်ခွင့်တန်းမှာဖြန့်ဖြေးခြင်းဆိုတဲ့ကိစ္စဟာလည်းပါနေတယ်လို့လည်းတချို့ကထောက်ကြကြပါတယ်ဆိုတော့အဲဒီလုပ်ပိုင်ခွင့်ကိုပြင်သစ်နေထင်သလားသရီမုဒီဟာကိုကော်မရှင်ကိုများကော်မရှင်တွေကလူတွေကိုများအစားထိုးခန့်သင့်တဲ့ထင်ပါသလားကော်မရှင်နဲ့ပတ်သက်ပြီးတော့ကိုဆွေဝင်းရဲ့အမြင်နဲ့ပြောပါဦ
းဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့မင်းတို့ကော်မရှင်မှာစုံစမ်းရမယ့်တာဝန်ရှိပါဒါဝေးလံခေါင်ဖျားပြီးတော့မှဒါအကြောင်းကြီးတောင်းကြမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူးခင်ဗျာဆိုတော့အနည်းဆုံးအချင်းရဲတပ်ဖွဲ့ကအစီအစဉ်ဆန္ဒရောက်ရှိလာပြီးကလေးတွေကိုကြုံပြနေပြီးဥပဒေနဲ့ဆက်ပြီးဆိုရင်တော့မှ ကော်မရှင်ကချက်ချင်းပဲကလေးငယ်တွေကိုတွားတွေ့ဖို့အတွက်အနည်းဆုံးတော့တွားကြည့်နေပါတယ်ခင်ဗျာနော်ဆိုတော့ဒီအဲ့ဒီအလုပ်ကိုကော်မရှင်ကမလုပ်ဆောင်ဘူးဆိုတော့နောက်ခါကျတော့ဒီကော်မရှင်ရဲ့တာဝန်ထဲမှာလုပ်ရလုပ်ပိုင်ခွင့်ထဲမှာအင်းနိုင်ချီအီအလားအလာရှိသောကိစ္စရဲ့များတည်စေဥပဒေများနဲ့ညီအင်းနိုင်နေတယ်ဆိုတော့ဒါညီနိုင်အလားအလာမရှိပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ကျုံပြူတယ်ညှိမ့်နေဆက်ပြီးဆိုတဲ့ဟိုကဘာမှညှိနိုင်ကြအကြောင်းမရှိတော့ဘူးဆိုတော့ကော်မရှင်တွေကဒါဥပဒေကြောင့်ကအတွက်နဲ့လူသားဆန်တဲ့စိတ်ဒါတာမန်အကြသားတယောက်တွေးခေါ်တဲ့စိတ်နဲ့ပဲသူတို့ကဆုံးဖြတ်လို့ရပါတယ်ဒီလက်ကနေတက်လာပြီးလုံချာစာမတက်ပြင်တက်မိပါတွေနဲ့ဒီမျိုးပေါ်မှာရှိတဲ့လေလေဝဲလူတွေထိတ်တိုက်တွေ့ပြီးမှဆက်ဆက်ညှိနှိုင်းခိုင်းနေဆိုတာကဟိုကဒါတော်တော်လေးကိုလုံလောအားကြီးသွားပါပြီနောက်ပြီးရာဇဝမှုအားပေးအားမြတ်ပြည့်တဲ့အနေနဲ့ဒါတင်ဖို့နဲ့အိမ်ကူဆိုတာဒါတခါတည်းဖြစ်တတ်တာပဲတခါတည်းငါတို့ကိုယ်တိုင်ရရလာပဲဆိုတဲ့သကကလုံးကြီးပြောကြပြီးအင်မတန်မမျှတာတဲ့နော
်
တင်မှုကိုဆောင်ရွက်ခဲ့တယ်နောက်ပြီးတော့အရေးကြီးဆုံးအချက်ကကျတော့ကလေးမိသားတွေကိုဘာပြောလဲဆိုတော့ခင်ဗျားတို့ကပြီးပြီးသားကိစ္စကိုပြီးပြီးတယ်လို့သဘောထားမလားဒါမှမဟုတ်တရားဥပဒေလမ်းကြောင်းအတိုင်းတွားခြင်းသလားတို့ပြင်နဲ့ကျွန်တော်တို့ရဲ့ကော်မရှင်ရဲ့တာဝန်ကတော့ကော်မရှင်ရောက်လာပြီဆိုလို့ရှိရင်တော့အားလုံးစိတ်ဆက်ညှိနှိုင်းကြရတာပဲဆိုတဲ့ကြီးလာမြောင်းပြီးတရားဥပဒေလမ်းကြောင်းတစ်ခုလုံးကို justice ကို block လုပ်တဲ့ဟာမျိုးတွေလို့ပဲကျွန်တော်မှတ်ချက်ပေးနိုင်ပါတယ်ခင်ဗျာ